ဂျပန်နိုင်ငံမှာငံမာတော့ဒီ JL ချောင်းလိုင်းစိုက်ဘာတိုက်ခိုက်ခံရတော့ဒီကနေ့ကြာသပတေးနေ့မှာဒီလင်းခီးစင်တချို့အကြံကြားခဲ့ပါတယ်ဒေသဆန်တော်ချိန်မနေ့9နာရီခွဲလောက်မှာစပြီးတော့တိုက်ခိုက်ခံရပုံရကြောင်းနဲ့တနင်္လာလောက်ကြာမှာတော့ပြဿနာဘာကြောင့်ဖြစ်တယ်လဲဆိုတာသိရှိလို့ဖြေရှင်းနိုင်ခဲ့တယ်လို့ JL လေချောင်းလိုင်းကပြောပါတယ်စိုက်ဘာတိုက်ခိုက်မှုကြောင့်ဒီအသေးချာအလုံးမလုံးတော့တဲ့ရောက်တာကိုပိတ်လိုက်ရတဲ့အတွက်ဒီနေ့ထွက်မဲ့လေယာဉ်ခီးစင်တွေအတွက်လက်မှတ်အကြောင်းတွေကိုလည်းရပ်ဆိုင်းခဲ့ရပါတယ်ဂျပန်နိုင်ငံကနောက်ထပ်အကြီးဆုံးလေချောင်းလိုင်းကြီးဖြစ်တဲ့ ANA ကတော့သူတို့စနစ်တွေတိုက်ခိုက်ခံရတဲ့လက္ခဏာမတွေ့ရဘူးလို့ပြောပါတယ်လေကြောင်းလိုင်းရဲ့တက်တာတွေမှာအပ်တဲ့စနစ်မှာပြဿနာဖြစ်တဲ့အတွက်ဒီဂျပန်လေစိတ်တွေတော်တော်များများမှပြည်တွင်းပြည်ပခီးစဉ်တွေနှောက်နှေးခဲ့တာကလွဲလို့ကြီးကြီးကျယ်ကျယ်ပြဿနာဖြစ်တယ်ဆိုတဲ့သတင်းတော့မရဘူးလို့ဂျပန်သတင်းဌာန NHK ကပြောပါတယ်ရှင်။